ိုင်းနယ်ပြည်နယ်ခုနှစ်ခုမှာဖက်စီရမိတဲ့မူရစီပမာဏဟာမနစ်ကတဲ့30ပိုများတယ်လို့ဇွန်လ14ရက်နေ့မှာရန်ကုန်တိုင်းရဲတပ်ဖွဲ့မှူးကကြေညာပါတယ်။မဆုံနိုင်တဲ့မူရစီတန်တရားကိုဒီသတင်းကမိပေါင်းထိုးပြပြီးမှမထူးဆန်းတဲ့သတင်းလို့ဖြစ်နေပါတယ်။1986မှာမူရစီဝါနဲ့စိတ်ပြောင်းလဲစေသောစီဝါများအန်ဒရယ်တာစီကာကိုရေးဘဟုအဖွဲ့ကိုတည်ထောင်တာမှုမူရစီတိုက်ဖြစ်နေတာအနည်း40ရှိပြီလို့ပြောနိုင်ပါတယ်။1988မှာစစ်အစိုးရတက်လာပြီး1999မှာစကားနဲ့အတွင်မူရစီပြဿနာဏီကုန်းချုပ်ရေးစီမံကိန်းကိုစတင်ပါတယ်။ဒါပေမဲ့စကားနဲ့သာကြားလာတဲ့မူရစီပြဿနာကိုမဖြေရှင်းနိုင်တဲ့အတွက်2014မှာနောက်ထပ်9နှစ်စီမံကိန်းတိုးချက်ပါတယ်။မူရစီပြဿနာရဲ့အခြေခံစစ်မြေဖြစ်တဲ့စည်ရဲမှုကြာစည်ရေးနဲ့အစားထိုးဖွံ့ဖြိုးရေးကိုအကောင့်တွေပေါ်ရမှာနိုင်ငံခြားအကူအညီအများကြီးလိုနေတယ်လို့2013တုန်းမြန်မာနိုင်ငံမူရစီဝါထိန်းချုပ်ရေးနှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ကုလသမဂ္ဂမူရစီမူခင်းနေနေအဖွဲ့နဲ့ပူးတွဲပြီးဘိန်းဆိုင်ဧရိယာစည်ရင်ကောက်တဲ့အခါမှာဘိန်းဆိုင်ပြုံးမှုရောဘိန်းထုတ်လုပ်မှုပါ2002ကစပြီးတိုးပွားလာကြောင်းသိရှိရပါတယ
်။မူရစီတိုက်ဖြစ်ရေးမှာပြည်လူထုပါဝင်နိုင်အောင်မြန်မာနိုင်ငံမူရစီဝါစန့်ကျင်ရေးအသင်းတွေကိုလွန်ခဲ့တဲ့အနှစ်20ကျော်ကဖွဲ့စည်းခဲ့တယ်လို့2013မူရစီဝါထိန်းချုပ်ရေးအစဉ်ခန်းစာမှာဖော်ပြပါတယ်။ပြည်내အစ်စ်မှာ9သင်း၊ခရိုင်အစ်စ်မှာ23သင်း၊မြို့နယ်အစ်စ်မှာ135သင်းနဲ့ရာသပ်ပံအသင်းသား2000ကျော်ရှိတယ်လို့ဆိုပါတယ်။မူရစီစန့်ကျင်ရေးပညာပေးဟောပြောပွဲ၊အလုံယုံဆွေးနွေးပွဲ၊အစီအဝေးအခမ်းအနားနဲ့သင်တန်းတွေကိုအဓိကထားပြီးဆောင်ရွက်နေပုံရပါတယ်။2012ကစပြီးတန်လျက်ရတ္တတုဒ္ဒသတင်းချာနယ်ကလည်းအသင်းကထုတ်ဝေပါတယ်။အစိုးရနဲ့အသင်းအဖွဲ့တွေဟာကုလသမဂ္ဂနဲ့ရောအိန္ဒိယချင်းနိုင်ငံတွေနဲ့ပါပူးပေါင်းဆောင်ရွက်ပေမဲ့မွေးရစီပြဿနာဟာရှိနေစေဖြစ်ပါတယ်
။ပတ်ကြဆန်ကောကချင်မွေးရစီတပ်ဖြတ်ရေးအဖွဲ့ကို2014အစောပိုင်းမှာတည်ထောင်ဖွဲ့စည်းတာဟာအစိုးရရဲ့မွေးရစီလမ်းစဉ်ချွတ်ချုံကြပုံကိုပြတာဖြစ်တယ်လို့သုံးသပ်သူတွေရှိပါသေးတယ်။ကချင်ပြည်နယ်မှာမွေးရစီသုံးဆွဲသူများလာတဲ့ပြဿနာကိုဖြေရှင်းမှုကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ကချင် Baptist Convention KBC ကပတ်ကြဆန်အဖွဲ့ကို2014 February လမှာတည်ထောင်ပါတယ်။တင်းအုပ်ဆရာ2000ကျော်နဲ့အသင်းဝင်4သိန်းကျော်ရှိတဲ့အဖွဲ့အစည်းဖြစ်ပြီးဘင်းကင်းတွေကိုဖြည့်ဆည်းတဲ့လူထုလှုပ်ရှားမှုဖြစ်ပါတယ်။မနစ်ကတဲ့ဧက9000ကျော်ဖြည့်ဆည်းနိုင်ခဲ့တဲ့ကြောင်းသိရပါတယ်။အစိုးရလုပ်တာကိုစောင့်နေရင်ပြဿနာပိုဆိုးလာနိုင်တာကြောင့်အခုလိုလူထုအင်အားသုံးရတာဖြစ်ပါတယ်။ဒါပေမဲ့ဘင်းကင်းတွေဖြည့်ဆည်းတဲ့အတွက်စိတ်ကြောက်စီထုတ်လုပ်မှုပုံများလာနိုင်ပါတယ်။
နေဆိုင်တဲ့လေသမားအများစုဟာဆင်းရဲလွန်းလို့ဘဝရည်တည်ရေးအတွက်အဆိုင်ကြရတာမို့ရာဇဝတ်မှုကျူးလွန်သူလို့သဘောမထားသင့်ဘူးလို့မြင်သူတွေလည်းရှိပါတယ်။မူရစီလုပ်ငန်းမှာဘိန်းဆိုင်ပြိုးသူတွေမကပဲလူအတော်များများပါဝင်တာမို့ဘိန်းချင်းတွေပျက်စီးသွားတာနဲ့မူရစီပြဿနာကွဲပြောက်သွားတာမဟုတ်ဘူးလို့ဆိုပါတယ်။ကချင်နဲ့စံပြည်နယ်ကဘိန်းချင်းတွေဟာအစိုးရတပ်ရဲ့မဟာမိတ်ပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာရှိတာမို့ဘိန်းကင်းဖြစ်စီမှုဟာအန်ဒရယ်ရှိပါတယ်။လွန်ခဲ့တဲ့ဖေဖော်ဝါရီလကပတ်ဂျာဆန်အဖွဲ့ကိုတိုက်ခိုက်သူတွေဟာပြည်သူစစ်နဲ့ NDAK ကချင်နယ်ခြားဆောင်တပ်ဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ်။ NDAK နယ်ခြားဆောင်တပ်ထိန်းချုပ်တဲ့နေဇတ်ဒေသမှာတရုတ်လုပ်ငန်းရှင်ကမြေငှားပြီးဘိန်းဆိုင်တာဖြစ်ကြောင်းသိရပါတယ
်။တရုတ်အစိုးရပြားပေးမှုကြောင့်ကိုကနဲ့ဝက်ဒေသမှာဘိန်းမဆိုင်တာနှစ်အတော်ကြာပြီးဖြစ်ပေမဲ့ဘိန်းအထွက်တိုးနေပါတယ်။အကြောင်းကတော့အစိုးရတပ်နဲ့ပြည်သူ့စစ်ချုပ်ကံရဒေသမှာဘိန်းဆိုင်ပြုံးမှုတိုးပွားလာလို့ဖြစ်ပါတယ်။ရန်ပြည်နယ်မှာတင်ပြည်သူ့စစ်ပေါင်း100ကျော်ရှိပြီးအပြိုင်အဆိုင်ရန်မွန်ကွေရှာကြကြောင်းသိရပါတယ်။ဒါပေမဲ့ရန်ပြည်နယ်ကမွေးရစေလုပ်ငန်းကိုငွေရင်းထောက်ပံ့ပြီးကြိုးကင်နေသူဟာတိုင်းရင်းသားလက်နက်ကင်မဟုတ်ဘဲပြည်ပကတရုတ်တွေသာဖြစ်တယ်လို့ Transnational Institute ကဆိုပါတယ်။ပြပအခြေစိုက်တရုတ်တွေကငွေကြေးထောက်ပံ့ပြီးပြည်တွင်းလက်နက်ကင်ကမွေးရစေထုတ်လုပ်နိုင်မဲ့နေရာဒေသကိုဖန်တီးပေးတဲ့အတွက်မွေးရစေလုပ်ငန်းတက်ဆိုးရှင်းနေတာဖြစ်ပါတယ်။မွေးရစေလုပ်ငန်းကအများအစုံများတဲ့အတွက်စစ်ဘုံနဲ့အရက်ဖက်အရာရှိတွေငွေရှာတဲ့လုပ်ငန်းဖြစ်လာပါတယ်။ဒေသကနိုင်ငံရေးသမားအစိုးရအမှုတန်းစစ်ဘုံပြည်သူစစ်တိုင်းရင်းသားလက်နက်ကင်ပြပအခြေစိုက်တရုတ်စီးပွားရေးသမားစတဲ့လူတန်းစားတွေအားလုံးမွေးစေလုံငန်းမှာပါဝင်ပတ်သက်ပြီးအပေးအယူလုပ်နေကြတာမျိုးတဦးဒီတဖွဲ့ဒီကိုအပြစ်ပုံချပြီးတင်းခမ်းရှာတာမျိုးဟာတော့မကြဘူးလို့သုံးသပ်ကြပါတယ်ခင်ဗျာ